ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရချာစီမခရိုင်နယ်ကဇေဝယ်ဆန္ဒကြီးတခုမှာဒီကနေ့ညနေခင်းမှာပဲစစ်သားတအုပ်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူ10ဦးထပ်မံနဲ့သေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ထိုင်းရဲတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူအရေအတွက်အတိအကျတော့မသိရသေးပါဘူး။ဘန်ကောက်မြို့မြောက်ဖက်မိုင်160အကွာလောက်မှာရှိတဲ့ကိုရတ်မြို့မှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။နာမည်မဖော်လိုတဲ့ထိုင်းရဲအရာရှိတယောက်ရဲ့အဆိုအရတနက်သမားဟာတူတက်ရင်ကနေတနက်တလက်ကိုယူပြီးတော့ Terminal 21ဇေဝယ်ဆန္ဒကိုကားမောင်းလာခဲ့တာဖြစ်ပြီးလမ်းတစ်လျှောက်ပြစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်လူမှုကွန်ရက်တွေမှာတွေ့ရတဲ့ဈေးဝယ်ဆန္ဒအပြင်ဖက်ကနေရိုက်ထားတဲ့ဗီဒီယိုဖိုင်တွေမှာတော့ကားရက်နာကွင်းနေတဲ့လူတွေထွက်ပြေးပုံအောင်နေတာကိုလည်းတွေ့ရပါတယ်တနက်သမားကိုဖမ်းဆီးမိဖို့နဲ့ဈေးဝယ်သူတွေကိုကဲထုတ်ဖို့ဈေးဝယ်ဆန္ဒကြီးကိုအပြင်ကလမ်းကြီးတွေကိုပါပိတ်ထားလိုက်ပါတယ်တနက်သမားအဖြစ်တန်ရရှိတာသူဟာကိုရာပတ်သူမဆူသူဖြစ်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဗိုလ်မှူးကြီးခေါင်ချစ်တာတရဝနစ်ကပြောပါတယ်ဈေးဝယ်ဆန္ဒကိုထိုင်းရင်းနဲ့စစ်ဘက်တပ်ဖွဲ့တွေကအခုထိဝိုင်းထားကြတယ်လို့လည်းသူကပြောပါတယ်